မြန်မာနိုင်ငံမှာနာမည်ဆိုးနဲ့ကြော်ကြားလာတဲ့အေဂျင့်တိုင်ကြားရတဲ့ကိစ္စကိုပယ်ဖြတ်ပြစ်မဲ့ဥပဒေကြမ်းတစ်ခုလွှတ်တော်မှာတင်သွင်းပြီးထားပါပြီ။ညနေတကောင်အေဂျင့်ဝင်အစ်စ်ခံရမယ့်အရေးကနေပြီးတော့ကင်းဝေးရမယ့်ဒီဥပဒေကြမ်းပေါ်အမြင်သဘောထားတွေကတော့ကွဲလွဲကြပါတယ်။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ရက်ကွက်တော့မဟုတ်ကြေးရအုပ်စုအုပ်ချုပ်ရေးမှူးဥပဒေတတိယကျင်းပြင်ဆင်ရေးဥပဒေကြမ်းကိုဆွေးနွေးဖို့အတွက်အမျိုးသားလွှတ်တော်မှမေလ6ရက်နေ့ကအဆိုတင်သွင်းလိုက်ပါတယ်။အေဂျင့်တိုင်ကြားတာနဲ့ပတ်သက်တဲ့ဥပဒေပုံမှန်တွေအပါအဝင်ဒီရက်ကျေးဥပဒေပြင်ဆင်ဖို့နဲ့ပတ်သက်ပြီးတော့တင်သွင်းခဲ့တဲ့အဆိုကိုကန့်ကွက်မဲမရှိသဘောတူခဲ့ကြပြီးဒါနဲ့ပတ်သက်ပြီးတော့ဒီအဆိုကိုတင်သွင်းခဲ့တဲ့ဘုကုတိုင်းဒေသကြီးမဲဆန္ဒနဲ့အမတ်6ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမင်းဦးကတော့အခုလိုပြောပါတယ်
။ဒါတတိယကျင်းကျွန်တော်ကပြန်ပြင်ဆင်ချက်အဆိုတင်တာ။အဓိကကတော့ဗျာကျွန်တော်တို့ဒါကိုပြင်ဆင်တာကတော့ဆိုတော့ဒီမိုကရေစီစံချိန်စံညွန်းနဲ့တိုက်ညီပြီးတော့ဒီအုပ်ချုပ်ရေးမှုတွေကိုဟောရွေးချယ်နိုင်မှုရယ်နောက်ကအများပြည်သူရဲ့သဘောဆန္ဒကိုဟိုထင်ရှားစေပြီးတော့ပွင့်လင်းမြင်သာစွာဆောင်ရွက်နိုင်မှုရယ်နောက်ကမလိုလားတဲ့သောသောပေါ့ဒီအဂရီလက်စားမှုတွေလက်ပေးလက်ယူမှုတွေဟိုမဖြစ်ဖို့ရယ်ပြည်သူသဘောထားဆန္ဒကိုထင်ရှားစေဖို့အတွက်ကိုကျွန်တော်ပြန်ပြီးတော့ဒီပြင်ဆင်ချက်အစိုးပြန်လဲပြီးတော့တင်တာပါဒီဥစ္စာ
ရကြေးဥပဒေကိုပထမအကြိမ်ပြည်တော်စုလွတ်တော်တက်တန်းအတွက်မှာနှစ်ကြိမ်ပြင်ဆင်ခဲ့ပြီးအခုဒီကြိမ်ကတတိယကြိမ်ပြင်ဆင်ဖို့လှုပ်ဆောင်နေတာဖြစ်ပါတယ်အခုဒီခါပြင်ဆင်ဖို့လုပ်နေတာမှာအရင်ကပြင်ဆင်မှုတွေနဲ့ဘယ်လိုကွာခြားမှုတွေရှိနိုင်မလဲဆိုတဲ့အပေါ်မှာတော့ဦးမင်းဦးကအခုလိုပြောပါတယ
်ကွာပါမယ်ခင်ဗျအဲစင်းလိုဟာမျိုးတူတူကြကြကွာပေါင်းနိုင်ပါတယ်ခင်ဗျအဲနောက်ကရွေးချယ်ပုံစနစ်တင်ပြပုံစနစ်တွေကွာပေါင်းနိုင်ပါတယ်ခင်ဗျနောက်ကဟိုကန့်တတ်မှုတွေဆိုတော့အသက်ကန့်တတ်မှုတွေအဲပညာရေးရှင်းတတ်တတ်မှုတွေအဲအဲ့အရမျိုးလေးတွေအဓိကကွာသွားနိုင်ပါတယ
်ဆိုတော့ရကျေးဥပဒေပြင်ဆင်တဲ့အပေါ်မှာပြည်သူတွေရဲ့သဘောထားတွေကရောဘယ်လိုပါလဲ88မျိုးဆက်အဖွဲ့ကလူမှုဆက်ဆံရေးဒုတိယတာဝန်ခံကိုညာလင်းကတော့အင်္ဂလိပ်လက်ထက်ကလေးကစပြီးစစ်ဆိုးရကာလတလျှောက်လုံးလဲနိုင်ငံရေးသမားတွေကိုဒီဥပဒေကိုအသုံးပြုပြီးနှိပ်ကွပ်ခဲ့တဲ့အတွက်ပြင်သစ်တယ်လို့ပြောပါတယ
်ဒီရကျေးဥပဒေပြင်ဆင်နေဆိုတာကတော့တကယ်ကောင်းတဲ့ကိစ္စပါအဲစင်းမတိုင်ဟန်းတဲ့ဟာတော့မတိုင်ကောင်းတဲ့ချက်ပါဘာလို့လဲဆိုတော့ဒါအဲစင်းဥပဒေဆိုတာအိင်္ဂလိပ်ဆိုရပါတော့နော်27ဦးမှာဒီသမားတော်လိုင်းသမားတွေကိုဒီနှိပ်ကုပ်ဖို့အတွက်ထောက်ထားတဲ့ဥပဒေ။ဒါကျွန်တော်လည်းအဲ့ဒီခက်ခဲတောက်လျှောက်ဖြစ်ခဲ့တယ်ပေါ့နော်။ကျွန်တော်ဆေးဆိုးရလက်ထက်မှာအမားလောက်ချမှုတွေမြေရောက်တပိုင်းလောက်ရတဲ့အခါမှာကျွန်တော်တို့လက်ခံမဲ့အိမ်ရန်ရှားပါတယ်ပေါ့နော်။ရန်သက်တိကောင်းတဲ့အိမ်လောက်ပဲလက်ခံရတော့ဆက်စင်းနဲ့ဒီထောင်နေကြရတယ်ကျွန်တော်တို့ထောင်ထဲမှာတွေ့ဘူးပြေပေါ့နော်။ဟိုကဗျာတန်းဒီစင်မှာထောင်ကြွားတဲ့ဒီကိုစင်ကြော်ဦးဆိုလို့ရှိရင်သူတို့အစင်းသွားတိုင်နေအစင်းသွားတိုင်တော့အစင်းမတန်းနဲ့သူ့ကိုပြန်လိုက်ဆန်းချီနောက်တချို့ဆိုရင်ကျွန်တော်တို့ထောင်ထဲမှာပေါ့အစင်းနဲ့တလားလောက်ကြလာကြလာပြီးတော့ရဲဘက်စခန်းရောက်သွားတယ်ပေါ်တာတွေပါရေးသွားပြီးတော့သေသွားတဲ့လူတွေတွေ့ဘူးတယ်ဗျာဒါကရာဇဝတ်မှုလည်းမဟုတ်ဘဲနဲ့ဒီနိုင်ငံသားတယောက်ရဲ့အများကြီးမျက်နှာဆုံးဆုံးရတဲ့ချက်ပေါ့နော်ပါတော့ဒီပြင်ဟုတ်အစင်းမတိုင်ဖို့အတွက်ဒီရကျေးဥတွေမှာထည့်သွင်းတာကအမြန်သဘောကျတဲ့ကိစ္စပ
ါနိုင်ငံသားမပုံတင်ကိုင်းဆောင်ခွင့်ရှိသူတယောက်အနေနဲ့နိုင်ငံတွင်းမှာလွတ်လပ်စွာသွားလာပိုင်ခွင့်ရှိတယ်ဆိုပေမဲ့လည်းတစ်ဖက်မှာလည်းရာဇဝတ်မှုကျူးလွန်သူတွေကိုဖော်ထုတ်နိုင်ဖို့အတွက်သက်ဆိုင်ရာရက်ကွက်ကြေးရွာတာဝန်ရှိသူတွေကိုအစင်းတိုင်ကြတာတွေတော့ရှိတင်တယ်လို့ပြည်မျိုးကကိုနေစာကတော့မြင်ပါတယ
်ဒီမြန်မာနိုင်ငံတွင်းမှာနေတဲ့လူတို့ဒီမြန်မာနိုင်ငံသားမပုံတင်ကိုင်းလို့ရှိလို့ရှင်ရောဒီနေရာမှာသွားလာခွင့်တော့ရှိတာပေါ့အဲ့ဒီစစ်တာကြတော့ဟိုဘယ်လိုအဲ့ဒီတိုင်တာကြတော့လေအချို့ကကြရာဇဝတ်မှုတွေလည်းလာရွေပါရှိတဲ့ခါကြတော့ဒီအဲ့ဒီကဒီအုပ်ချုပ်ရေးမှုရှိလို့အဲ့ဒီကတော့သွားဖို့ပြောရမှာပဲလေ
ရန်ကုန်မြို့ကကိုဟန်ထူးခန့်ပိုင်ကတော့အဲ့ဒီတိုင်ကြတဲ့ဥပဒေရဲ့ရည်ရွယ်ချက်ကိုမကြိုက်သလိုဒါကနိုင်ငံသားတယောက်ရဲ့ပုဂ္ဂလိကလွတ်လပ်ခွင့်ကိုချိုးဖောက်နေတယ်လို့လည်းပြောပါတယ
်ဒီအဲ့ဒီတိုင်တာကိုဘယ်လိုမြင်လဲလို့ပြောရရင်ဟိုသူတို့က privacy ကိုသိပ်ပြီးတော့ချိုးဖောက်တယ်အဲ့ဒီတိုင်နဲ့ဥပဒေရဲ့ဒီရွေးချက်ကလည်းဒီဘယ်မှာဘသူရောက်နေလဲဘယ်မှာဘသူရောက်နေလဲအဲ့ဒါတွေအကုန်သူတို့သိဖို့အမှန်သိစရာအကြောင်းမရှိဘူးဗျလူတစ်ယောက်ကဟိုသူ့ဟာသူကြိုက်တဲ့နေရာသွားဝင်ရှိတယ်မလုပ်ခွင့်ရှိတယ်ညာလုပ်ခွင့်ရှိတယ်တရားဥပဒေကိုမချိုးဖောက်ဘူးချိုးဖောက်မယ်တော့ဒါသူတို့ regulation အတိုင်းပေါ့ကျွန်တော်ကတော့ဟို minimal state ပုံစံပဲကြိုက်တယ်ဗျအစိုးရကိုတက်နိုင်တယ်များအသေးဆုံးထားကြတယ်ပြည်သူတွေမနိုင်တဲ့ကိစ္စကိုသူတို့ငှားထားတဲ့ပုံစံမျိုးပဲဖြစ်ရှင်တယ်သိပ်ပြီးတော့လက်တံရှည်လာတာမျိုးသိပြီမဖြစ်စေချင်ဘူးပြီးတော့တူတူတယောက်ချင်း privacy ကိုကျွန်တော်အလေးထားတယ်ခင်ဗျအဲ့ဒါကြောင့်မလို့ပ
ါလက်ရှိရကျေးဥပဒေအရတော့နိုင်ငံသားတယောက်ဟာမိမိရဲ့နေအိမ်မှာမဟုတ်ဘဲတခြားသူတဦးရဲ့နေအိမ်မှာတွားရောက်နေထိုင်မယ်ဆိုရင်ရက်ကွက်အုပ်ချုပ်ရေးမှုရဲ့ခွင့်ပြုချက်ကိုရယူဖို့လိုအပ်ပြီးတကယ်လို့ပြက်ကွက်ခဲ့တယ်ဆိုရင်တော့အေးအေးယူခံရမယ်လို့ပြဋ္ဌာန်းထားပါတယ်ခင်ဗျ